င်းမြန်မာနယ်စပ်မြောက်ရီခရိုင်တွေကဖလူကြီးဖလူလေးရွာဘက်မှာမြန်မာစစ်ဆေးရတပ်တွေနဲ့ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာတပ်တွေဟာမနေ့6နိုင်ရနေနေ့လေ2နိုင်လောက်ထိတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ကထိုင်းဘက်ခြမ်းကနေကြွေဝင်ပြီးနောက်ကျောဘက်ကနေလာရောက်ပစ်ခတ်တာတွေပါလှုပ်လာတယ်လို့ DKBA ကပြောပြပါတယ်။အဲ့ဒီပစ်ခတ်မှုတွေကြောင့်မင်းလက်ပံရွာသားတွေထိခိုက်မှုရှိနေကြပြီးတော့ဖလူကြီးဖလူလေးနဲ့မင်းလက်ပံရွာကရွာသားတွေရာနဲ့ချီပြီးထိုင်းဘက်ကိုပြန်ပြီးတင်းရှောင်လာနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကဆက်ပြောပြမှာပါရှင်
။အခုတိုက်ပွဲဖြစ်နေတာကတော့ထိုင်းနိုင်ငံမဲကူကင်းရွာရဲ့တဖက်ကန်ကရင်ပြည်နယ်နယ်ဆက်မြဝတီခရိုင်တဲကဖလူလေးဖလူကြီးမင်းလက်ပံစတဲ့နေရာတွေမှာမြမစစ်ဆွေရတက်တည်နဲ့ DKBA တက်တည်တိုက်ပွဲဖြစ်နေတာပါ။တိုက်ပွဲတွေကြောင့်လက်နက်ကြီးစားတွေရွာတဲကိုကျရောက်ပြီးမင်းလက်ပံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေရှိနေပါတယ်။မင်းလက်ပံကျေးရွာသားတူပြောပြတာကတော့
သူထိတဲ့နေရာတော့လက်လေးချောင်းဒီဘက်ညာဘက်ပေါ့နော်လက်လေးချောင်း၅ချောင်းလောက်ဦးပြက်သွားနိုင်လာတဲ့အကြည့်ရတဲ့ကောလုံးနောက်ပြီးတော့ညာဘက်ဒူးစံမရှိတော့ဘူးများကောလုံးကြည့်သွားရဲရွာတဲ့ဟိုဒီဖလူကြီးဖလူလေးချောင်းကြီးတောင်ဘက်ဆန်းသွားမှာညာနားမှာပဲလောကဆန်းသွားဒီဘက်မှာလည်းစီနေမကောင်းတဲ့ခါကျတော့ဒီဘက်ကမှလက်နေလိုက်ဟိုဘက်ကမှနည်းနည်းလေးညင်တက်ပြီးဟိုဘက်ကမှပြေးပြီးတော့ပြန်နေတဲ့အလုပ်လေးတွေကမှငါပြေးလောက်လိုက်ခင်ဗျာပြေးလောက်တဲ့ခါကျတော့အခုလိုကသူတို့လည်းပဲကြံတဲ့အတွက်တတိလောက်တဲ့ခါကျတော့အခုလိုချိပါတော့ခင်ဗျာ
မင်းလက်ပံရွာသားတွေဟာအခုဖြစ်နေတဲ့နေဆက်တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရာရရှိသူကျေးရွာသားတွေဟာ10ဦးကျော်ရှိနေတယ်လို့3ဦးထက်မနည်းသေဆုံးမှုတွေလည်းရှိနေပါပြီဒဏ်ရာရသူတွေဟာမြဝတီဆေးရုံမဲဆောက်ဆေးရုံနဲ့မဲတော်ဆေးခန်းတို့မှာကုသခံနေရဆဲလည်းဖြစ်ပါတယ်သူတို့တွေဟာတိုက်ပွဲတွေရပ်နားနေတဲ့နေ့တွေမှာသူတို့ရွာတွေကိုပြန်ပြီးပဲရိတ်သိမ်းခြင်းပြောင်းကင်းနေမှာအလုတ်သွားလုတ်ခြင်းတောင်ရလှုပ်ချင်းတွေကိုသွားလှုပ်ရင်းနဲ့အခုလိုလက်နက်ကြီးစားတွေကြောက်ရောက်ချိန်မှာဒဏ်ရာရရှိခဲ့တာဖြစ်ကြောင်းဒီအတွက်တိုက်ပွဲတွေမဖြစ်စေချင်ကြတော့ဘူးဆိုတဲ့အကြောင်းကိုလည်းပြောပြပါတယ
်ကျွန်တော်တို့ပြည်သူတွေဒုက္ခတွေနဲ့ ជីវ ਾਇ တွေပြည့်ပြီးတော့ခုကျွန်တော်တို့လောက်လာတော့တိတ်ပေါင်းများစွာလောက်လာအလုပ်ငန်းတွေလည်းရှိတယ်အဲ့လုပ်ငန်းစီးတဲ့လုပ်ငန်းတွေတော့အကုန်ပြည့်ပြီးဒီဘက်ကမှလမ်းတွေကသွားပြီးတော့ဒုက္ခအမျိုးစုံနဲ့ကျွန်တော်ကြုံတွေ့ခဲ့ရတာကဒီစစ်ပွဲကြီးလုံးဝမလိုလားပါဘူးလုံးဝရက်ဆန်းနေတယ်ကျွန်တော်တို့ပြည်သူများစုလူလာတဲ့ဒီလိုစီတဲ့စစ်မနဲ့ဒီလိုစီတဲ့လူချင်းထားရောဗျအဲ့လိုမျိုးပေါ့ကျွန်တော်စစ်ကြီးကျွန်တော်တို့ဘုံမှာလုပ်ပေးနိုင်မယ်ဆိုရင်တော့ကျွန်တော်တို့အကောလုံးပေါ့နော်ဒီကြီးတွေငိမ့်ညာရင်းနဲ့ကျွန်တော်တို့လုပ်ရတဲ့လုပ်မှန်လို့ညောင်း
တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလက်နက်ကြီးတွေကျရောက်တဲ့အတွက်ဒီနေ့ကျတဲ့လက်နက်ကြီးတွေကတော့ DKBA တွေရှိတဲ့ဘက်ကနေလာနေတယ်ဆိုပြီးရွာသားတွေကဆိုပါတယ် DKBA ကတော့မြန်မာစစ်တပ်ကတပ်သားတွေဟာထိုင်းနိုင်ငံဘက်ခြမ်းကနေကြွေပြီးသူတို့ရဲ့နောက်ကျောကနေပစ်ခတ်မှုတွေလုပ်နေကြောင်းထိုင်းနိုင်ငံဘက်ခြမ်းကိုလည်းပစ်ခတ်မှုတွေလုပ်နေကြောင်း DKBA 902တပ်ရင်းမှုဗိုလ်မှူးကြီးစောကျော်တက်ကအခုလိုပြောပါတယ
်မနေ့ကနေကညညလေလေတနင်္လာစစ်တပ်သူ့ပြည်တော့ရွာသားယူဟာတပည့်သူ့ပြည်လည်းတော့ဘယ်ဘက်သူကဖလူဘက်ကိုကူပဲဟိုချောင်းဘက်ကကူတော့ခဏရတော့ဝေတော့ဒီတချို့ဒီမှာလည်းထဲဘက်ကပဲလာတယ်အခုထဲကဖြစ်နေတယ်တချို့လည်းဖြစ်နေတယ်ဘိုးတော့ခုနသူပြည်တာထဲနဲ့ကမှသလိုကြိုက်လက်နဲ့ကြည့်မလဲ
နှစ်ဖက်တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဗချန်းကပဲတွေနေလန်းထားတဲ့နေရာတွေကိုကြိုက်ရောက်ပြီးမိလောင်မှုတွေလည်းဖြစ်ခဲ့ရပါတယ်တိုက်ပွဲတွေဖြစ်နေတဲ့နေရာဟာထိုင်းနိုင်ငံမဲကုကင်းရွာနဲ့ကက်လျက်ဖလူကြီးဖလူလေးရွာတွေဘက်မှာဖြစ်နေတာကြောင့်စစ်ပွဲတွေရပ်ပြီးထင်ပြီးအလုလုကြတဲ့ရွာသား900နီးပါးဟာလည်းထိုင်းနိုင်ငံဘက်ခြမ်းကိုပြန်လည်ပြေးလာကြပါတယ်။ပြန်ပြေးလာတဲ့ရွာသားတွေကတော့ထိုင်းနိုင်ငံဘက်ခြမ်းကဖွင့်ထားတဲ့ကယ်ဆယ်ရေးစခန်းတွေကိုမသွားကြတော့ဘဲနီးစပ်ရာမြန်မာလူမျိုးတွေနေထိုင်ရာနေအိမ်တွေမှာပုံအောင်နေကြတာတွေလည်းရှိတယ်လို့ပြစ်ခတ်မှုတွေဖြစ်နေတဲ့ရွာတဲတွေမှာလည်းကြုတ်ကျင်းနေတူပြီးပုံအောင်နေစေလဲဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကလာရောက်ကြတဲ့ဒုက္ခသည်တွေကိုတော့မဲတော်ဆေးကန်းကဆရာမများကဆေးဝါးကုသမှုတွေလုပ်ပေးနေပြီးဆန်တဲ့အခြားစားနပ်ရိက္ခာတွေကိုလည်းတရက်ချားခန့်ဝေငှပေးဝင်နေပါတယ်ရှင်။